အရှေ့လယ်ပိုင်းနိုင်ငံတွေမှာမကြသေးခင်ကပေါ်ပေါက်ခဲ့တဲ့အာဏာရှင်အစိုးရတွေကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကြောင့်အာရှတိုက်ကမြန်မာနဲ့တရုတ်တို့လိုနိုင်ငံတွေမှာလည်းအလားတူအဖြစ်အပျက်တွေပေါ်ပေါက်လာတော့မလားဆိုပြီးစောင့်ကြည့်သူတွေရှိခဲ့ကြပါတယ်။ဒါပေမဲ့အာရှအမြင်နဲ့ကြည့်ရင်ဒီတစ်ခုတည်းတည်းမကပါဘူး။အာဏာရှင်တွေဘလို့နည်းနဲ့ပြောင်းလဲသွားကြသလဲဆိုတာကိုပါကြည့်ကြပါတယ်။လက်ရှိမြန်မာအစိုးရဟာမျိုးဆက်သစ်ခေါင်းဆောင်တွေဆိုပြီးမဲ့နိုင်ငံအပြင်ဘက်ကပုဂ္ဂိုလ်တချို့ပြောနေကြသလိုဒီမျိုးဆက်သစ်ခေါင်းဆောင်တွေဟာလွတ်လပ်မှုကိုလိုလားကြသူတွေအပြောင်းလဲလုပ်မဲ့သူတွေပါပဲလို့တထစ်ချပြောလို့မရပါဘူး။ဒီအချက်ကိုမြန်မာနိုင်ငံရေးစီးလေးလာသူဦးထေအောင်ကလည်းသဘောတူပါတယ်
။အခုဒီတက္ကသိုလ်မျိုးဆက်သစ်ဆိုပေမဲ့လည်းဒီမျိုးဆက်သစ်တွေကပေါ့လေဒီစိတ်တက္ကသိုလ်တွေတက်တဲ့အနေအထားနေစပြီးတော့သူတို့စိတ်ထဲမှာပေါ့နော်သူတို့တွေးခေါ်အရဒီခေါင်းဆောင်ဟောင်းတွေကနေပြီးတော့ရိုက်သွင်းနေတာတွေကသူတို့မှာတွဲနေတာရှိတယ်လေ။အဲ့တော့လွယ်လွယ်ပြောမယ်ဆိုရင်တော့တနည်းအားဖြင့်ဒီပုတ်ထဲကဒီပဲတွေပဲသူတို့မှာလူသာပြောင်းရင်ပြောင်းမယ်အတွေးခေါ်တွေကတော့အတူတူပဲဆိုတာပြောလို့ရပါတယ်။
မြန်မာစစ်အစိုးရဟာနိုင်ငံကိုဆက်လက်ဦးဆောင်ဖို့မျိုးဆက်သစ်ခေါင်းဆောင်ကိုလက်လွှဲပြောင်းခဲ့ပါတယ်။နှစ်ပေါင်းများစွာအုပ်ချုပ်လာခဲ့တဲ့အသက်88နှစ်အရွယ်ဗိုလ်ချုပ်မှုကြီးတန်းရွှေကအသက်66နှစ်အရွယ်ဦးသိန်းစိန်ကိုသူ့ရဲ့နှုပြတဲ့ခေါင်းဆောင်အဖြစ်အစားထုတ်လိုက်တာပါ။ဦးသိန်းစိန်ကလည်းလွတ်လပ်ခွင့်တွေပေးတော့မယ့်သဘောမျိုးမိန့်ခွန်းတွေခြွေခဲ့တော့အထူးသဖြင့် EU လိုအနောက်နိုင်ငံတွေကသတိနဲ့ကြိုဆိုပြီးပြစ်ဒဏ်ခတ်ထားတာတွေကိုတောင်းနည်းနည်းပါးပါးလျှော့ပေးခဲ့ကြပါတယ်။ဒါပေမဲ့မျိုးဆက်သစ်တွေအားလုံးတိုးတက်တဲ့အမြင်ရှိတယ်လို့ပြောလို့မရပါဘူး။လီဗျားနိုင်ငံကအာနာရှင်ဗိုလ်မှူးကြီးဂဒါဖီရဲ့သား Saif al-Islam ဆိုရင်လန်ဒန်စီးပွားရေးတက္ကသိုလ် LSE ကပညာတက်မြောက်ခဲ့သူပါ။သူကလည်းအပြောင်းလဲလုပ်မဲ့သူလို့တချိန်ကယူဆခဲ့ကြတာပါပဲ။တခါဆီးရီးယားခေါင်းဆောင်ဘာရှာအာဆက်ဆိုရင်လည်းဆရာဝန်ဘွဲ့ရပညာတတ်တယောက်ဖြစ်ပြီးသူ့အဖေလက်ကအာနာလွှဲပြောင်းယူချိန်ကအပြောင်းလဲလုပ်မဲ့သူလို့အများကထင်ကြီးပေးခဲ့ကြတာပါ။ဒါပေမဲ့လီဗျားကဗိုလ်မှူးကြီးဂဒါဖီရဲ့သားရောဆီးရီးယားနိုင်ငံကသမ္မတဒေါက်တာအာဆက်ပါအပြစ်မဲ့ပြည်သူတွေကိုရရက်ဆက်ဆက်ဖိနှိပ်တပ်ဖြတ်နှိမ်နင်းသူတွေဖြစ်လာခဲ့ကြပါတယ်။တကယ်တော့မြန်မာခေါင်းဆောင်တဲ့ဦးသိန်းစိန်ဟာလွတ်လပ်ခွင့်ကိုလိုလားသူတယောက်မဟုတ်ပါဘူး။သူဟာဗိုလ်ချုပ်တယောက်အဖြစ်တရိကန်ဒေသတိုင်းစစ်ဌာနချုပ်တိုက်မှုအဖြစ်1998ခုနှစ်ကနေ2001ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့ပြီးဝန်ကြီးချုပ်အဖြစ်မနစ်ကဩဂုတ်လအတွင်းမြောက်ကိုရီးယားနိုင်ငံကိုသွားရောက်လည်ပတ်ခဲ့ပါတယ်။အဲ့ဒီခီးစဉ်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအီးကိုချီးမွမ်းခန်းဖွင့်ပြီးနှစ်နိုင်ငံဆက်ဆံရေးကိုတိုးမြှင့်မယ်လို့ကြုံဝါပြောဆိုခဲ့သူပါ။ဖွဲ့စည်းပုံအခြေခံဥပဒေကိုကြည့်မယ်ဆိုရင်ဒီမိုကရေစီတောင်းဆိုဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာမျိုးတိုင်းပြည်အကျက်တဲဆိုင်ရင်ကာကွယ်ရေးဦးစီးချုပ်ကိုအာဏာသိမ်းခွင့်ပေးထားတဲ့အချက်ကိုဦးသိန်းစိန်ကပြင်မဲ့လက္ခဏာမရှိပါဘူး။ဦးသိန်းစိန်ဟာဗိုလ်ချုပ်မှုကြီးတန်းရွှေရဲ့တပည့်ရင်းဖြစ်တာကြောင့်အပြောင်းလဲတွေမျှော်လင့်ဖို့မလွယ်ကူဘူးလို့မြမစီရေးနိုင်ငံရေးလေ့လာသုံးသပ်သူဦးထေအောင်ကထောက်ပြပါတယ
်။ဦးသိန်းစိန်ကသူ့အနေနဲ့ကတော့ဒီအထက်ကပေးတဲ့အမိန့်အထူးသဖြင့်ဗိုလ်ချုပ်မှုကြီးတန်းရွှေကသူ့ရဲ့ဆရာအရင်းလည်းဖြစ်တဲ့ပုံစံရှိတော့ဗိုလ်ချုပ်မှုကြီးတန်းရွှေခိုင်းတဲ့အတိုင်းပေးတဲ့အမိန့်တိုင်းတော့သူကတူမတိန်လိုက်နာပြီးတော့လုံဆောင်မဲ့လူလို့တော့ကျွန်တော်တို့ကောက်ချက်ဆွဲရနိုင်ပါတယ
်။နှစ်ပေါင်းများစွာစီးပွားရေးချွတ်ချုံကျမှုကပေါ်ပေါက်လာခဲ့တဲ့1988ခုနှစ်ရေခင်းကိုပြန်ကြည့်မယ်ဆိုရင်ထောင်နဲ့ချီတဲ့ပြည်သူတွေကိုပြစ်ခတ်နှိမ်နင်းခဲ့တာအဒီကနေ့ဆီးရီးယားအစိုးရရဲ့ကင်တွယ်ပုံအတိုင်းပါပဲမြန်မာအစိုးရကတပါတီစနစ်ကိုပယ်ဖျက်ပြီးလွတ်လပ်တဲ့ရွေးကောက်ပွဲကျင်းပဖို့ကြေညာခဲ့ပါတယ်တနှစ်နီးပါးလောက်ကာလအတွင်းမှာလွတ်လပ်ခွင့်တချို့ရရှိခဲ့ပါတယ်ဒါပေမဲ့1989ခုနှစ်ဇူလိုင်လလည်းရောက်တော့အချိန်ပြင်းလာတဲ့ဒီမိုကရေစီနိုးထမှုကိုစစ်တပ်ကထိန်းချုပ်ပါတော့တယ်လူတွေရာနဲ့ချီအဖမ်းခံရပြီးဒေါအောင်ဆန်းစုကြည်လည်းနေအကျဲချုပ်ထိန်းသိမ်းခံရပါတယ်တနေ့ကြတော့ရွေးကောက်ပွဲလုပ်ပေးပါတယ်လွတ်လပ်မျှတမှုရှိပြီးနိုင်ငံခြားသတင်းတောက်တွေကိုသတင်းယူခွင့်ပေးခဲ့ပါတယ်ဒါပေမဲ့ပြည်သူတွေကဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီကိုပုံအောမဲထည့်ခဲ့ကြတော့ဆက်ပြီးနှိမ်နင်းပါတော့တယ်နိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပြီးမဲ့စစ်အစိုးရကဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုရေးဆွဲပြီးရွေးကောက်ပွဲအတွက်ကျင်းပပေးမယ်လို့ကြေညာလိုက်တော့လေတံတွေပျော့သွားခဲ့ကြပါတယ်1995ခုနှစ်မှာဒေါအောင်ဆန်းစုကြည်ကိုပြန်လွှတ်ပေးပြီးနိုင်ငံရေးစီယုံခွင့်နေလူလူနဲ့တွေ့ဆုံခွင့်နေပေးခဲ့ပါတယ်။ပြီးတော့2000ခုနှစ်မှာတခါပြန်ဖမ်းပြီးနေအကျဲချုပ်ချထားလိုက်ပါတယ်။ပြီးတော့2002ခုနှစ်မှာပြန်လွှတ်ပေးပြီး2003ခုနှစ်မှာတခါပြန်ဖမ်းပါတယ်။ဒါတွေကိုပြန်ကြည့်ရင်မနစ်ကနိုဝင်ဘာလအတွင်းဒေါအောင်ဆန်းစုကြည်ကိုပြန်လွှတ်ပေးလိုက်တာဟာဒီအစိုးရအနေနဲ့အပြောင်းလဲလုပ်ဖို့တေချာနေပြီလို့အပြက်ပြောဖို့စောနေပါသေးတယ်။နိုင်ငံတကာအနေနဲ့လည်းလက်ရှိအခြေအနေတစ်ခုကိုအကောင်းမြင်နေတာသမိုင်းနောက်ကိုပြန်ကြည့်ဖို့လိုပါတယ်။အာနာရှင်ဦးနေဝင်1962ခုနှစ်ကနေ1988ခုနှစ်အထိအုပ်ချုပ်ခဲ့စဉ်ကဦးနေဝင်မရှိတော့ရင်ဖြစ်အပြောင်းလဲတွေဖြစ်တော့မှာပဲလို့မြမအရေးလေးလာသူတွေကသုံးသက်ပြောဆိုခဲ့ကြပူပါတယ်။ဒါပေမဲ့နောက်မျိုးဆက်သစ်တွေအလှည့်ရောက်လာတဲ့အခါမှာလဲ ဥနေဝင်ထက်တောင်ပိုးပြီးဖိနှိပ်ရက်ဆက်ခဲ့ကြတာပါပဲ။အလားတူဥသိမ်းဆိုင်အစိုးရဖြင့်ဗိုလ်ချုပ်မှုကြီးတန်းရွှေလိုမဖိနှိပ်နိုင်ပါဘူး၊သူ့ထက်ပိုမဆိုးနိုင်ပါဘူးလို့တတ်အပ်မပြောနိုင်ပါဘူး။တချို့ကလည်းအပြောင်းလဲတွေစတင်နေပြီလို့ဆိုကြပါရယ်။အထူးသဖြင့်ဥရောပသမဂ္ဂကလေးလာသူတွေကြားမှပြောနေကြတာပါ။တချို့ပြောကြသလိုစစ်တပ်ထဲမှာအကွဲအပြဲတွေဖြစ်လာနိုင်တယ်ဆိုတာကလည်းလောလောဆယ်အထိဘာအရေးလက္ခဏာမှမတွေ့ရသေးပါဘူးပြည်တံခတ်မှုတွေကိုရှော့ပေးတာဟာအတူအယောင်အပြောင်းလဲတွေကိုအတိမတ်ပြူရာရောက်သွားနိုင်ပါတယ်နိုင်ငံတကာအတိုင်းဝိုင်းအထူးသဖြင့် EU နိုင်ငံတွေအနေနဲ့မြန်မာတမိုင်းကြောင်းကခါးသီးစရာသင်ကန်းစာတွေကိုမလေ့လာသေးသေး၍စေအစိုးရရဲ့တွားမြဲလမ်းကြောင်းအတိုင်းအားပေးမိသလိုပဲဖြစ်နေမှာပါဒီတိုင်းဆိုရင်မြန်မာပြည်သူတွေဆက်ပြီးဖိနှိပ်ခံရဖို့ပဲရှိပါတော့တယ်လို့ဘာတလစ်တနာကတုံ့သက်ထားပါတယ်ခင်ဗျာ